ပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ကိုချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာပဲရှိနေတဲ့ပေါ်အရေးကြီးစဉ်းစားရမယ့်ကိစ္စရပ်တစ်ခုမဟုတ်တဲ့သဘောမျိုးပဲချပြောဆိုပါတယ်။စုလီကွန်ပျူတာတွေကိုကျွန်မအလေးမထားပါဘူး။မိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူး။ဒါကြောင့်လဲဆိုတော့ကြည်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလိုပါပဲ။အခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတဲ့နားလည်မှုကြိုးစားရမှာဖြစ်ပါတယ်။အတော်လဲဆိုတော့စုလေးဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့ NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံမြန်မာခံတွင်ဒေါက်တာဆုကြည်ကပြောသွားပါလိမ့်။ဇဂိုင်းကြီးနဲ့ဂျက်တဲနဲ့ပတ်သက်လို့လေမြန်မာတနေငယ်လုံးကအခြေအနေကိုထားပါဦး။ဇဂိုင်းကြီးနဲ့တခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောပါလိမ့်။ဘိုင်ဒန်သတင်းတော်ကထောင်ချခံရတဲ့ဖြစ်ရတဲ့ဇလင်းပြီးမြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေကိုမေးခွန်းထုတ်နေကြတဲ့အပေါ်မှာလည်းဒီကိစ္စဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ဆိုင်တာလားတရားဥပဒေအရလူဆောင်ခြင်းနဲ့ဆိုင်တာလားဆိုတာကိုကြည့်ရမယ်လို့ကျွန်မယူဆပါတယ်။ဒါကြောင့်လဲဆိုတော့တရားဥပဒေအရဆိုရင်စီရင်ချက်ပေါ်သူတို့မေးခွန်းထုတ်ပြန်ခွင့်ရှိပြီးအယူခံဝင်နိုင်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာသတင်းလွှတ်လောက်ခွင့်အများကြီးရှိတယ်လို့ယူဆပါတယ်ဆိုပြီးတော့လည်းပြောပါတယ်။အော်တိုဘာလ9ရက်နေ့မှာကျင်းပမယ့်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတစ်ခုဒေါက်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးကြီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတရားပြေဆုံဆွေးနွေးဖို့ရှိပါတယ်။